Podcast များခင်ဗျာအခုတစ်ပတ်တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာဒီပြီးခဲ့တဲ့ရက်ပိုင်းကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပပြုလုပ်သွားတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ထိပ်သီးညီလာခံနဲ့ပတ်သက်ပြီးတော့ပေါ်ထွက်လာတဲ့သတင်းတွေပေါ်မှာအချင်းခံပြီးဆွေးနွေးသွားကြမှာဖြစ်ပါတယ်အခုဆွေးနွေးပွဲမှာပါဝင်ဖို့အတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့တောင်အာဖရိကနိုင်ငံခြေဆိုင် Free Burma Campaign လှုပ်ရှားမှုအဖွဲ့ညွှန်ကြားမှုဒေါက်တာသိန်းဝင်း NCGUB မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်မိုးကုံမြို့နယ်အမှတ်နှစ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပိုလ်လှတင့်နဲ့မြန်မာအရေးလှိလာသူဦးမင်းစင်တို့ဖြစ်ကြပါတယ်။ခုနကကျွန်တော်စကားပလင်ခံခဲ့သလိုပဲအာဆီယံထိပ်သီးညီလာခံမှာပြီးခဲ့တဲ့နှစ်တင်နဲ့မတူထူးခြားလာတဲ့အချက်ကတော့အခုရှိလာမယ့်သတင်းပတ်အတွင်းမှာပဲကျင်းပပြုလုပ်တော့မယ်မြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေကတော်တော်များများဝေဖန်ပြောဆိုလာတဲ့စကားသံတွေကိုကြားကြရတာပါပဲ။ဖိလစ်ပိုင်နိုင်ငံအင်ဒိုနီးရှားနိုင်ငံတို့ကတော်တော်ကိုပဲပြပြသားသားဝေဖန်ပြောဆိုလာတာတွေကြားရပါတယ်။ဒီကြားထဲမှာထူးခြားနေတာကတော့ကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာစစ်အစိုးရကိုမြှောက်ပင်ပြီးတော့အခုလိုရွေးကောက်ပွဲလုပ်နိုင်တာကိုပဲတော်လှကြီးရဲဆိုပြီးတော့သူကချင်းမုံပြောကြားသွားတာလည်းကြားရပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဥစွာပထမဒီအာဆီယံညီလာခံကအခြေအနေတွေပေါ်မှာဘယ်လိုမြင်မိလဲဆိုတာဆရာဦးသိန်းဝင်းကိုမေးပြရစေခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ပြောရရင်ကတော့ဒီနေ့အာဆီယံအဖွဲ့မှာပြောဆိုပြောင်းလဲတာတွေဟိုအသင့်တင်ထူးခြားလာလေဒါလေးတွေတော့ရှိရတာပေါ့နော်ခုနပြောတဲ့ဒီအင်ဒိုနီးရှားတို့ဖိလစ်ပိုင်နိုင်ငံတို့ကပြောလာတာလေးတွေတော့ရှိတာပေါ့သို့တော့ကျွန်တော်ပုဂ္ဂိုလ်ရေးအမြင်ရပြောရင်ပြောရရင်တော့ဒီလိုတနိုင်ငံချင်းသဘောထားပြောင်းလဲမှုလေးတွေရှိလာတာတော့မှန်တာပေါ့နော်ဟိုအရင်လဲအဲ့လိုသဘောထားလေးတွေပြောင်းလဲလာလေးတွေဖော်ပြမှုတာကျွန်တော်တို့ရှိပါတယ်သို့တော်လဲဒီအာဆီယံအဖွဲ့အစည်းကြီးတစ်ခုအနေနဲ့ပြောင်းလဲဖို့ကတော့ပြောင်းလဲဖို့ဟိုခုလက်ရှိအခြေအနေအတိုင်းကတော့မမြင်ဘူးလို့ကျွန်တော်တော့အဲ့လိုပဲပြောချင်ပါတယ်ဟိုအာဆီယံအဖွဲ့အစည်းကိုယ်တိုင်ကသူတို့ရဲ့အကျိုးကိုတကယ်ကိုထိပါလာမှာပေါ့နော်ဒါဒါမျိုးကိုပြောင်းလဲတာဖြစ်မှာဖြစ်ပြီးကြံတဲ့အချိန်မှာတော့ကျွန်တော်ထင်ပါတယ်ဒါသုံးစံအတိုင်းဒီလိုပဲသွားမှာပဲလို့ကျွန်တော်တော့ထင်တယ်စကားဆက်ရင်းနဲ့ကျွန်တော်အတွေ့အကြုံလေးတစ်ခုကျွန်တော်ပြောရရင်ပြီးခဲ့တဲ့9နှစ်6နှစ်လောက်တုန်းကဟိုးအရင်ကမလေးရှားကမဟာတီယာနဲ့မိတ်ဆွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကျွန်တော်တောင်အာဖရိကမှာတွေ့ဦးပါတယ်ဒီနီနီသူတို့ရှိတာပေါ့နော်ဒီတငယ်ချင်းလိုရင်းနေတာအဲ့ဒီမှာသူကစာလေးတစောင်ထုတ်ပြတဲ့အခါကျတော့အဲ့ဒါကအရင်တော့နမူနာကိုကျွန်တော်ပြန်ပြီးကိုးကားတာပါဦးနေဝင်အုပ်ဆိုးလိုက်တဲ့အတွက်ကြောင့်တိုင်းပြည်ကအများကြီးဆုံးရှုံးသွားတယ်လို့သူ့တငယ်ချင်းကို तू ဟာဒီလိုရေးခဲ့တယ်ဟိုးအရင်တော့ပေါ့နော်ဒါပေမဲ့ဦးနေဝင်လက်ထက်မှာတော့ तू ဟာအမြဲပလူနေကြတာပလူတာပဲသို့တော်လည်းဟိုအချင်းချင်းပြောတဲ့အခါကြတဲ့အခါကြတော့တမျိုးပေါ့နော်အဲ့လိုပဲဒီမှာလဲအာဆီယံနိုင်ငံနေအနေနဲ့ကတော့ပေါ့နော်သူတို့ရဲ့အကျိုးကိုတကယ်အဖွဲ့အစည်းတရားကြီးအနေနဲ့မတိပါဘူးဆိုလို့ရှိရင်ကတော့ဒီလိုပဲကြည့်ကောင်းအောင်ပဲပြောပြီးတော့တကယ်တမ်းတော့မြန်မာနိုင်ငံရဲ့အကျိုးကိုထိထိရောက်ရောက်လုံဆောင်မှုတော့ကျွန်တော်တော့စိတ်ပြီးတော့မထင်ဘူးပြ
။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့အရင်တုန်းကဆိုလို့ရှိရင်တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကတနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကနေပြီးတော့ဝင်ရောက်ပြီးတော့မဆွဲဖက်ဘူးဆိုတဲ့မူနဲ့သူတို့ကမြဲတမ်းပဲနေရင်ကုန်နှုတ်ပိတ်နေခဲ့ကြတာပေါ့လေ။ဒါပေမဲ့လို့နဲ့ပါများရင်နဲ့တယ်ဆိုတဲ့စကားလိုပဲအခုအခါမှာကျတော့တဖြည်းဖြည်းနဲ့အမေရိကန်တို့လို EU တို့လိုနိုင်ငံတွေကနေပြီးတော့ပြောတဲ့ပြောဖိအားတွေကများတဲ့များလာတဲ့အခါမှာဒီအာဆီယံထဲမှာလည်းပဲခုနပြောသလိုထိုင်းနိုင်ငံကတော့ဒီမြန်မာနိုင်ငံကဒီဝန်ကြီးချုပ်အဘိစက်ကိုရိုင်းလည်းပြောပါတယ်မြန်မာနိုင်ငံကရွှေ့ပြောင်းအလို့သမားတွေသူ့နိုင်ငံထဲမှာ3000ကျော်ရှိနေတယ်ဒီမြန်မာနိုင်ငံကနေလှုပ်အပ်ပေါ်သူတို့ကရနေတယ်မြန်မာနိုင်ငံကတဘာဝတန်းငွေတွေယူနေရတယ်ဆိုတော့သူတို့အနေနဲ့တိတ်ပြီးတော့တင်းတင်းမာမာပြောရမှာခက်နေတယ်ဆိုတာတော့ကျွန်တော်သိတယ်လေအဲ့တော့ခုနပြောသလိုအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ကပြင်းပြင်းထန်ထန်ဝေဖန်လာတယ်ဆိုတာကအနောက်အုပ်စုကဖိအားတွေများလာတာနဲ့အများသူတို့လည်းပဲမပြောရင်မဖြစ်တော့ဆိုတော့ပြောလာတယ်လို့ယူဆမိပါတယ်အဲ့တော့ဥပိုလ်လာတဲ့ခင်ဗ
ျ
ဒီအခုအခြေအနေလေးပေါ်မှာနည်းနည်းသုံးသပ်ပြပါအောင
်ဟုတ်ကဲ့ဟိုခုနကဒေါက်တာသိန်းဝင်းပြောသွားသလိုပါပဲမော်ကျွန်တော်တို့တနိုင်ငံချင်းရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အစင်လာရင်ကုန်နှုတ်ပိတ်နေတဲ့ဘဝကနေပြီးတော့ပုံမှန်လင်းလင်းဝေဖန်ပြောဆိုလာတာတွေကိုတော့ကျွန်တော်တို့တစုံတရာတိုင်းတာအထိတွေးရှိရတဲ့အတွက်တော့ရှင်းနေအားရမှုရှိပါတယ်။ဒါပေမဲ့ဆရာခုနပြောသလိုပဲဒါတွေကနောက်နိုင်ငံတွေကဖိအားပေးလို့ဆောင်ရွက်သလားတို့ဒီမဟုတ်ဒီအာဆီယံချာတာကြီးပေါ်လာတဲ့အခါမှာ ကိုကိုစေခြင်းလို့ပဲဒီလိုကိစ္စတွေကိုတစုံတရာတိုင်းတာအထိပြောလာကြသလားဆိုတော့ကျွန်တော်ပြန်သုံးသပ်ကြဘူးလို့ပါတယ်အာဆီယံတစ်ခွဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံအရေးကိုရကယ်ထိတိရောက်ရောက်ဆောင်ရွက်မယ်မဆောင်ရွက်ဘူးဆိုတဲ့အခါမှာကသူတို့ချာတာထဲမှာပြတ်ထန်းထားတဲ့အချက်တွေကိုသူတို့ကိုယ်နိုင်ကဘယ်လောက်ထိအလေးနဲ့ထားတယ်အဲ့လိုလေးနဲ့ထားတဲ့နိုင်ငံတွေကအာဆီယံထဲမှာဘယ
ရှိပေါ်မှာပဲမူတည်ပါမယ
်
ဒီပေါ်မှာအဲတကယ်တမ်းမြန်မာနိုင်ငံအရေးဟာဟိုဒီအခုလောက်နေတင်ဆိုရင်တော့အာဆီယံဖွဲ့ကြီးနေနဲ့ဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျဟ
ုတ်ကဲ့ကိုမင်းစရောခင်ဗျကိုမင်းစရင်အမြင်လေးကြားပြသည
်ဟုတ်ကဲ့အာဆီယံနိုင်ငံကတော့များအဓိက sorryအာဆီယံအဖွဲ့နဲ့ပတ်သက်လို့ရှင်ပေါ့လေကျွန်တော်တို့ဒီကျွန်တော်မိတ်ဆွေထိုင်းနေရှင်တယောက်ပြောတာတခုကျွန်တော်ကိုးကားချင်ပါတယ်ပြောတော့ဒီအာဆီယံအဖွဲ့ထဲမှာအင်အားစု3စုလောက်ရှိတယ်ပေါ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလို့ရှင်ပထမတစ်စုကတော့အရန်ကိုတက်ကြွပြီးတော့လာမကြာခင်မှာပိုတက်ကြွလာပြီးတော့ပို့ပြီးတော့ပြောလာဆိုတာလောက်တာပေါ့အဲ့ဒါကြီးကတော့အင်ဒိုနီးရှားနဲ့ဖိလစ်ပင်းတို့ကပြောပါတယ်အင်ဒိုနီးရှားဆိုတာကတော့ဒီအတိုင်းပဲဒီမိုကရေစီနိုင်ငံလည်းဖြစ်လာတဲ့အတွင်းကုလောင်ကြီးကိုလည်းအောင်အောင်မြင်မြင်နဲ့လုပ်လာနိုင်တယ်နောက်တစ်ခါဒီစီးပွားရေးလည်းတုံးတရာတိုးတက်လာတဲ့ခါကျတော့အင်ဒိုနီးရှားကအာဆီယံမှာခေါင်းဆောင်မှုလိုချင်ပါတယ်ဒါပေမဲ့အင်ဒိုနီးရှားကပို့ပြီးတော့ဒီနိုင်ငံတကာနဲ့စံတင်စံညွန်းတွေကိုပို့ထိုင်လာတဲ့နိုင်ငံဖြစ်နေတယ်ဟလာသူကသူ့ကိုယ်သူရင်းစေချင်ပါတယ်ဒါပေမဲ့အင်ဒိုနီးရှားကဒီမိုကရေစီလူ့ခွင့်တွေကိုပို့ပြီးတွေ့ရပါတယ်ဖိလစ်ပင်းကတော့ကိုရီးယားကဒီမိုကရေစီဆင်လာရှိခဲ့တယ်အနောက်နိုင်ငံတွေနဲ့နှိစက်တယ်ဒါကြောင့်မို့သူကဒီဖိလစ်ပင်းကလည်းမာလီဒီဆာကိုပို့ပြီးတွေ့ရပါတယ်ဒီနိုင်ငံကလွယ်လို့ရှိရင်ကျွန်တော်နိုင်ငံတွေကတော့ဥပမာထိုင်းတို့အဲ့လိုကျွန်တော်စင်ကာပူလို့မလေးရှားလို့ကြားရခါကြတော့ထိုင်းဆိုရင်လည်းစီးပွားရေးအကျိုးစီးပွားရေးအများကြီးရှိပါတယ်။ဒါစင်ကာပူဆိုရင်လည်းဟလာဗိုလ်ချုပ်သိန်းစိန်နာမည်နဲ့တောင်မှဒီတစ်ခွာကန်းကိုဟလာနာမည်ပေးထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ဒီလိုစင်ကာပူတို့ထိုင်းတို့မှာစီးပွားရေးအကျိုးစီးပွားရှိတယ်။မလေးရှားမှာလည်းရှိတဲ့ခါကြတော့ဒီနိုင်ငံတွေကတော့လိုအပ်ရင်အဖြေအားများလာရင်တာဝန်ကြီးပေါ်လေဝတရားကြီးနည်းနည်းပြောမယ်။အဲပုံမှန်အားဖြင့်တော့ဒီတိုင်းပဲရှောင်နေမယ်။ဟလာမြန်မာစီးပွားရေးစီးပွားရေးပေါ်မှာအခြေခံတဲ့ဆက်ဆံရေးတွေကိုပို့ပြီးတော့တိုးလို့ဖို့ရှိပါတယ်။ဘာကြဲနိုင်ငံတွေကတော့သူကိုယ်တိုင်ကလည်းဒီကမ္ဘောဒီးယားတို့ဗီယက်နမ်တို့အကနေနိုင်ငံကသူတို့ကိုယ်ရင်ကလည်းအာနာစင်တပိုင်းနိုင်ငံကြီးဖြစ်တဲ့အခါကျတော့ဟိုဗမာပြည်ကိစ္စနဲ့ပတ်သက်ရင်ပြည်ပြည်ရောဟိုကြိုးစားရမလို့လိုရရင်တော့အကာအကွယ်ပေးမယ်ဆိုတော့တွေ့ရတယ်။ဒီအဲမှာတော့ဗီယက်နမ်နဲ့ပုံပြီးထူးခြားတယ်။ဗီယက်နမ်ကစီးပွားရေးကလည်းပုံပြီးထူးထပ်လာတယ်။အမေရိကန်ကလည်းပုံပြီးနင်းစက်လာတယ်ရှိတဲ့အခါကျတော့ဗီယက်နမ်ကဟိုလုံကဒီကျွန်တော်မလေးရှားကမဟာစီယာတို့ထုတ်တဲ့ပုံစံမျိုးပေါ့လေ။ဒီအာဆီယံဖွဲ့စည်းကိုတကယ်ကိုစားပြုပြီးတော့အာဆီယံမှာသူကဟိုတက်တက်ချွတ်ချွတ်နဲ့ဟာဒီအာဆီယံရဲ့ဟိုခုခံကာကွယ်ပြီးပုံစံမျိုးနဲ့သာဒီနေရာယူလာတာကိုကျွန်တော်တွေ့ရပဲတနည်းအားဖြင့်ဆိုရင်ချိုကေးဖားရီမှာကျွန်တော်ကြားရတဲ့နေရာဆိုရင်အမေရိကန်နဲ့မာနေဆက်ဆံရေးပြန်ပြီးပြေလည်အောင်လို့လုပ်တဲ့နေရာမှာဗီယက်နမ်ဆိုရတာမှာဒီလိုတရားဂျောင်းဝင်ဆေးဆက်ပေးအခက်အခဲမှာပါခဲ့လို့ပြရပဲချုပ်ပြီးပြောမယ်ဆိုရင်တော့ဒီမှာဒီမိုကရေစီရေးတော့အတင်းကအများကြီးလိုပြနေမှာမဟုတ်ပါဘူးလူချင်းချက်ပေါ့လေအင်ဒိုနီးရှားရဲ့ဖိလစ်ပင်းတို့ကတခါတခါထားပြောရရှိနေမှာဒီဘုံအားဖြင့်တော့အာဆီယံပေါ်ခြေခံပြီးတော့ဒီမှာဒီမိုကရေစီရေးအပြောင်းအလဲကိုတွတ်ချက်မယ်ဆိုရင်တော့ကျွန်တော်ထင်တာလက်တွေ့တော့မှထင်တာ
အဲ့တော့ဟိုကျွန်တော်သတင်းတွေထဲမှာလည်းတွေ့တာပေါ့လေကိုမင်းစင်လည်းကတော့ပြောသွားလို့ပဲဖိလစ်ပိုင်နိုင်ငံကတော့အိုးအရင်ကတည်းကပဲသူကတော်တော်လေးကိုပြုံမွန်လင်းလင်းနဲ့သူကပြောခဲ့ဝေဖန်ခဲ့တာတွေရှိပါတယ်အခုလည်းပဲဒီညီလာခံမှာမြန်မာနိုင်ငံသားရဲ့ဝန်ကြီးကနေပြီးတော့ဓမင်းစားပွဲမှာပြောတယ်ပေါ့လေဘုရုံမူကြီးတန်းရွှေကတော့ဒီရွေးကောက်ပွဲမှာဝင်ပြီးတော့ရွေးခံမှာမဟုတ်ပါဘူးပြောတဲ့အခါကျတော့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးကဘုရုံမူကြီးတန်းရွှေအရွေးမခံဘူးလို့ပြောပြင်မယ်လေဗျာတဲ့သူတို့တင်မြှောက်ခြင်းသူတို့တင်မြှောက်ခွင့်ရှိနေတာပဲဒါတော့ဒီလောက်တောင်မှဟလာနှစ်ပေါင်း20ကျော်အာဏာကိုလက်မလွတ်တမ်းဆွဲကင်လာတာဘုရုံမူကြီးတန်းရွှေနေနဲ့ဒီနိုင်ငံရေးလောကကနေနားမယ်ဆိုတော့ဘယ်လို့မှမယုံနိုင်ပါဘူးဗျာသူတို့ပြောသွားတယ်ဆိုတော့တော်တော်ကိုပဲပုံမှန်လင်းလင်းနဲ့ဝေဖန်သွားတာပေါ့လေခုနကတော့စကားဟုပဲပေါ့လေကျွန်တော်တို့ဆက်ပြီးတော့ပြောရလို့ရှိရင်ဒီညီလာခံမှာတက်ရောက်လာကြတဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့နောက်ပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့ Mrs. Hillary Clinton တို့ကလည်းပဲမြမအရေးကိုတော်တော်လေးပဲပြောသွားကြတာကျွန်တော်တို့ကြားရပါတယ် Mr. Ban Ki-moon ကတော့ထုံးစံအတိုင်းပဲသူကတော့ဒီမြန်မာနိုင်ငံမှာဖမ်းထားတဲ့နိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့လို့အဲဒါမှလည်းပဲဒီရွေးကောက်ပွဲဟာအများအနေနဲ့ယုံကြည်လက်ခံနိုင်စရာရှိမှာပဲပါဒါတော့ပြောသွားတယ်Mrs. Clinton ကတော့ဒီတစ်ခါထူးခြားခြားပါပြောရလဲဆိုလို့ရှိရင်ဒီရွေးကောက်ပွဲဟာဘယ်လိုမှတရားမျှတမှုရှိနိုင်မှာမဟုတ်ဘူးအပြည့်အနာစာတွေပြည့်နေတယ်အဲဒီတော့မြန်မာစစ်အစိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့လုပ်မဲ့ကိစ္စကိုသူကထောက်ခံပါတယ်ဆိုပြီးတော့တောင်းပါပဲနော်ဟိုပြန်ကောင်းတင်းတင်းကြီးပြောသွားတယ်အဲဒါလေးတွေကလည်းကျွန်တော်တို့ကတော့ထူးခြားမှုလေးတွေလို့မြင်မိတာပေါ့လေအဲတော့အဲ့ဒီအပေါ်မှာရောခင်ဗျဆရာဦးသိန်းဝင်းကဘယ်လိုမြင်လဲဆရာနည်းနည်းပြောပါဦး
အ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့ခုနပြောသလိုပဲပေါ့နော်ဒီ Hillary Clinton ကဒီအခုစီဝေးမှာဒီလိုပြောင်းပြောင်းတင်းတင်းပြောသွားတာလေးကတော့ကျွန်တော်တို့ဟိုဝမ်းသာစရာပေါ့နော်ဒါတော့ဒါပေမဲ့လို့လည်းသူ့အနေနဲ့လည်းဟလာသူ့မှာအတိုင်းတာအကန့်အသတ်ရှိတယ်နောက်တစ်ခုကလည်းဟိုဒါပုံမှန်လေးလေးပြောရရင်ဒီအမေရိကန်နိုင်ငံအနေနဲ့လည်းဒီအပြည်ပြည်ဆိုင်ရာရဲ့နယ်ပယ်မှာဒီဟိုတိတ်ပြီးတော့မျက်နှာမလာတဲ့အကျိစလေးတွေလည်းဟိုအများကြီးပါပဲဒါအားလုံးလည်းတည်တဲ့အတိုင်းပေါ့နော်အဲ့ဒီခါကြတဲ့ခါကြတော့ရှင်းရှင်းပြောရရင်အမေရိကန်နိုင်ငံကိုပင်လျင်ဟိုနိုင်ငံအတော်များများကအာမကြည့်မလဲဖြစ်တဲ့အခြေအနေလေးတွေရှိပါတယ်ဒါလည်းအဟုတ်တဲ့ကိစ္စတွေကလည်းဟုတ်နေတာပေါ့နော်အဲ့ဒီအခါကျတော့တခါတလေကြရင်ကျွန်တော်တို့ကနည်းနည်းလေးစိုးရိမ်တာကသူ့မှာအင်အားအတိုင်းတာတစ်ခုရှိတဲ့အတွက်တော့ဒါဟိုကောင်းတာပေါ့နော်သို့တော်လည်းတခါတလေကြတော့အမေရိကန်ကနေပြီးထောက်ခံတဲ့အတွက်ဆိုပြီးတော့တချို့ကနော်ဟုတ်တာတွေမဟုတ်တာဒီပီချေခုနပြောတဲ့ international politics ပေါ့နော်အပြည်ပြည်ဆိုင်ရာနိုင်ငံရေးကိုကြည့်ပြီးတော့အမေရိကန်ကဖြူရင်မင်းမယ်ဆိုတဲ့အဲကိစ္စမျိုးလေးတွေကလည်းဟိုရှိနေတာလေးရှိတာပေါ့နော်အဲအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အတွေ့အကြုံရပြောပြပြောရရင်ကျွန်တော်တို့ဒီမှာဒီနိုင်ငံရေးပါတီတကူကကျွန်တော်တို့ကိုဖိတ်လို့သူတို့ရဲ့ညီလာခံကိုတက်တဲ့အခါမှာအဲဒီဟိုဒီဖွံ့ဖြိုးဆဲနိုင်ငံနေတွေကပဲပေါ့နော်အာပြောတဲ့အခါကျတော့အမေရိကန်ကမြန်မာနိုင်ငံကိုထောက်ခံတယ်ပေါ့နော်ထောက်ခံတဲ့အတွက်ဒါကိုကျသူတို့တွေနဲ့မထောက်ခံနိုင်ဘူးဆိုတဲ့ဟာမျိုးတွေပြောလာတာမျိုးလေးရှိတယ်ပေါ့ရှိတဲ့အတွက်ကျွန်တော်တို့ကရေးဖို့အားဖြင့်တော့ကျွန်တော်တို့ဒါပြောဆိုရဲသူ့ရဲ့အဲဒီပေါ့နော်လွှမ်းခြုံမှုအင်အားကလည်းအတိုင်းတာတစ်ခုထိရှိတဲ့အတွက်တော့ကျွန်တော်တို့လက်ခံကြိုးစားရမှာပေါ့သို့တော်လည်းတစ်ပိုင်းကလည်းကျွန်တော်တို့ပြောရရင်ဒီခုနပြောတဲ့ဒီဟိုနေပေါ့နော် South Country တွေပေါ့နော်တောင်ပိုင်း Countries တွေကသူတခုခုပြောရင်သူနဲ့စန့်ကျင်ဘက်တခုခုလုပ်မယ်ဆိုတဲ့ဟာမျိုးလေးတွေရှိတဲ့အတွက်အဲ့ဒီပုံမှာတော့ဟိုကျွန်တော်တို့နည်းနည်းကျွန်တော်ပုံကူကြီးရပြောရင်နည်းနည်းတော့စိုးရိမ်တာလေးတွေတော့ရှိတာပေါ့ဗျာဒါပေမဲ့ရေဘူးအားဖြင့်တော့ကျွန်တော်တို့ဒါဟိုဟီလရီပြောသွားတာကိုကျွန်တော်တို့ထောက်ခံပါတယ်အဟိုဆက်ပြီးတော့လည်းတည်တဲ့ပုံပြီးဖြစ်လာမယ်လို့တော့ကျွန်တော်တို့ဟိုမျှော်လင့်တာပါတယ
်ဟုတ်ကဲ့ဒီစုံစမ်းရေးကော်မရှင်ဖွဲ့ဖို့ကိစ္စမှာဆိုလို့ရှိရင်ဒီအမေရိကန်တွေဘက်ကနေပြီးတော့ထောက်ခံနေဆိုတာကဒီအစိုးရအရာရှိကြီးတွေကတော့ပြောခဲ့တာကြားရပါတယ်ဒါပေမဲ့လို့ဒီအစိုးရဘိုင်းကနေပြီးတော့ခုအင်မတန်မှဟလာဒီဩဇာထက်တဲ့ဒီနိုင်ငံသားရေးဝန်ကြီးကနေပြီးတော့ပြောခဲ့တယ်ဆိုတော့ဒါကအများပိုးပြီးတော့အာယုံဆိုင်ဆက်ဖြစ်လာတယ်နောက်ခုနဆရာဦးသိမ်းဝင်းပြောလို့ပဲအမေရိကန်လှုပ်လို့ရှိရင်မကောင်းဘူးဟုတ်လားဒါသူ့ကိုလိုက်ပြီးတော့သူကဖြူရင်ငါတို့မဲမယ်ဆိုတော့ပုံစံနဲ့တွားနေတဲ့နိုင်ငံတွေလည်းရှိတယ်ဆိုတော့ကြားရတယ်အခုလည်းပဲဒီတရုတ်တာမကြီးကနေလားဒီတရုတ်ကိုယ်စားအဖွဲ့ဝင်တွေကနေပြီးတော့ဒီကိစ္စကိုဒီစုံစမ်းစစ်ဆေးကော်မရှင်မဖြစ်ဖို့လို့အတွက်လိုက်ပြီးတော့စီးရုံးလှုပ်ရှားနေတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသတင်းတွေကြားရခင်ဗျဥပိုလ်လာတင်အဲ့ဒီကိစ္စတွေရောသိလို့ရှိရင်နည်းနည်းတော့ပြောပြပါခင်ဗျ
ဟုတ်ပါတယ်ဒီတရုတ်နိုင်ငံကဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ချိုးပန်းတာဟာမြန်မာနိုင်ငံမှာနိုင်ငံကမိသားစုကမြင်ကျင်တဲ့မျိုးသားပြန်လည်တည်မြဲရေးနဲ့တွဲဆုံဆွေးနွေးညီနိုင်ဖြေရှားမှုတွေဖြစ်ပေါ်လာဖို့အတွက်ဟန်သားသာလင်ဖြစ်စေမယ်အကျိုးသက်ရောက်မှုမရှိနိုင်ဘူးဆိုးကျိုးသာလင်ဖြစ်စေနိုင်တဲ့ဆိုတော့ဟိုကျွန်တော်တို့စင်ကြေနဲ့ကျွန်တော်နိုင်ငံကမိသားစုကနေပြီးတော့ထွေထွေညီလာခံကြီးမှာဒီအမေရိကန်နဲ့တခြားဥရောပနိုင်ငံများဩစတြေးလျတို့နယူးဇီလန်တို့ကနေဒါတို့ကနေပြီးတော့ထောက်ခံထားတဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းဖို့ကိစ္စကိုမထောက်ခံဖို့လိုက်ပြီးတော့လုံဆုံနေဆိုအမှန်ပါပဲခင်ဗျဒီနေရာမှာတော့ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံကို level ပုံမှန်လေးလေးပြောရမှာကတော့အင်းနီနာချင်းနိုင်ငံအနေနဲ့တစ်ချိန်လုံးကိုယ့်ရဲ့မျိုးသားချိုးစည်းပွားဆိုတဲ့အခြေခံပုံမှာမြန်မာနိုင်ငံရဲ့လူခွင့်အားနည်းချက်တွေဒီတရားဝင်တဲ့ဆိုရခင်မဲ့နေမှုတွေပေါ်မှာအမျက်ဆုံးရရှိရဦးတည်တဲ့ဆောင်ရွက်မှုမျိုးပဲဆောင်ရွက်ခဲ့တယ်တကယ်အခုလိုလူအခွင့်ရေးကိစ္စတွေဆောင်ရွက်ဖို့နိုင်ငံတကာမိသားစုကကြိုးပမ်းလာတာတောင်မှ ဒီတားဆီးမှုတွေလုပ်တယ်ဆိုတဲ့ခါကျတော့ဒီတရုတ်နိုင်ငံရဲ့ policy အမျိုးနိုင်ငံအရေးထက်ကိုသူတို့ရဲ့အကျိုးစီးပွားကိုပိုပြီးတော့အလေးနဲ့ထားတဲ့အဥစ္စာပဲဖြစ်တယ်မြန်မာနိုင်ငံကဒါကိုဆက်အနာရှင်များကလည်းတိတိပပနားလည်ဖို့လိုတယ်သူတို့ဖြင့်တော့မလွဲမရှောင်သာနောင်တက်လာမယ်ဟာလားအစိုးရများကတော့ဒီလိုကိုယ်အင်ဂျင်နီယာနိုင်ငံတွေဟာမြန်မာနိုင်ငံရဲ့မျိုးသားရေးကုန်တိတ်ခါကိုတကယ်ပဲလိုလားသလားမလိုလားလားဆိုတာကိုသေချာစဉ်းစားဖို့လိုတယ်ကျွန်တော်တို့အနေနဲ့ပြောရရင်တော့ဒီနိုင်ငံရဲ့လက်ရှိဆောင်ရွက်ချက်တွေဟာသူတို့ကိုယ်တိုင်သဘောတူညီထားတဲ့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးသူရဲ့အဟာဒါဆောင်ရွက်တက်မာတယ်လို့ပြောတာကိုကန့်ကွက်ခြင်းအပြင်ဆန့်ကျင်ဆောင်ရွက်ခြင်းအပြင်တော့ကိုပြောတဲ့စီမင်းကိုကိုကိုယ်တိုင်ချိုးဖောက်နေတာပဲလို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့အခုကြားနေတာပေါ့လေအခုဥပိုလ်လည်းပြောသွားတယ်ကုလသမဂ္ဂတည်းမှာဒီတန်တမာအတိုင်းဝိုင်းမှာလှုပ်ရှားဝင်နေမှာပဲ ਨੇ တရုတ်တန်ယုံကနေပြီးတော့ဒီတခြားနိုင်ငံတွေကတန်ယုံနေ ው တော့မှပဲစာပို့တယ်ဆိုတာမျိုးကျွန်တော်တို့ကြားတယ်အဲ့ဒါကျွန်တော်တို့လိုက်ပြီးစုံစမ်းဆဲပဲရှိပါသေးတယ်အဲ့တော့တရုတ်ကတဖြည်းဖြည်းနဲ့အခုဩဇာအာဏာလည်းပဲကဘာတလောမှာလာစီးပွားရေးတောင်းလာပြီးတော့နိုင်ငံငယ်တွေကိုသူတို့ဒီငွေကြေးထောက်ပံ့ပြီးတော့စီးရုံနာတွေလည်းအများကြီးပဲရှိလာတော့တရုတ်ကလည်းအခုနည်းနည်းဩဇာကြီးလာတာပေါ့လေအဲ့တော့တရုတ်ရဲ့ဩဇာလွှမ်းလာလို့ဒီကိစ္စတွေပေါ်မှာဘယ်လိုတက်ရောက်မလဲဆိုတာကိုမင်းဆိုင်အမြင်လေးပြောပါဦး
တရုတ်ကသဘောမတူတယ်လို့ကျွန်တော်ထင်တာကတော့အာဆီယံနိုင်ငံအများစုကလည်းသဘောတူမယ်လို့ကျွန်တော်မထင်ပါဘူးဒီကိစ္စကဟိုဒီပြောအကဲဆက်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့ဒီအာဆီယံနိုင်ငံအများကြီးကလည်းသဘောမတူတော့ပါဘူးအမေရိကန်နိုင်ငံတိုင်းဝန်ကြီးပြောတယ်ဆိုတော့ကလည်းဒါပုံမှန်လေးပြောရမယ်ဆိုရင်အမေရိကန်အစိုးရကဒီသမရအိုဘားမားတက်လာပြီးနောက်ပိုင်းမှာဒီမှာပြည်နယ်ဒီဆက်ဆံရေးကိုတော်တော်လေးကိုသူဟိုစောင်းပေးပြီးလုပ်လာပါတယ်အခုလိုမျိုးဝေဖန်တာတွေရှိလာတော့မှနောက်တက်လာမယ့်အစိုးရမှာတော့ပို့ပြီးတော့ဆက်ဆံရေးကောင်းလို့ကောင်းလို့ဆိုတဲ့ဘောတော်မျိုးအမေရိကန်ထိတ်တန့်အရာစီတန်းကအနေနဲ့သူတို့ပြောလို့ရှိပါတယ်ဆိုတော့ဒီအမေရိကန်ဆိုတာပြောတာကလေဒီအတိုက်ခံများလားဒီမိုကရေစီအားစုများကိုတစ်ဖက်ကတော့နှစ်သိမ့်နေတယ်ပေါ့လို့ကျွန်တော်ပုံမြင်ပါတယ်အမေရိကန်ဆိုရဟာဒီတရုတ်နဲ့အထူးသဖြင့်ပေါ့ဒီအာဆီယံပေါ့ဒီပြီးခဲ့တဲ့ဒီသမ္မတကလင်တန်ရဲ့ဒုတိယသက်တမ်းသမ္မတဘုတ်ရဲ့သက်တမ်းနှစ်ခုပေါ့လေဒီသက်တမ်း၃ခုလောက်မှာသမ္မတဆက်သက်တမ်း၃ခုလောက်မှာဒီမြန်မာနိုင်ငံကိစ္စကြောင့်အာဆီယံနဲ့အမေရိကန်ဆက်ဆံရေးအတော်လေးပြပြသွားတယ်လို့အမေရိကန်မှာရှိတဲ့မဟာဗျူဟာဆက်မှတ်တယ်လို့ပြောပြပါရဲဆိုတော့အာဆီယံနဲ့အမေရိကန်ဆက်ဆံရေးဟာညီမပြည်ချင်းပြပြရတာမတန်ဘူးဒါကြောင့်မို့အာဆီယံဟာတစ်ခုချင်းနဲ့တရုတ်နဲ့ပုံပြီးနှိမ့်ဆက်သွားတယ်ဒါကြောင့်မို့ဒီအမေရိကန်ဟာဒီအရှိအာဆာဒေသမှာဒီမဟာဗျူဟာရဆုံးရှုံးလာတယ်အထူးသဖြင့်ကြည့်မယ်ဆိုရင်တလောကတရုတ်ကပို့ပြီးတော့ဟလာဟိုဂျန်လိုလာတဲ့ကဂျပန်ကိုတရုတ်ကတတိယဘဝတိဆာမျိုးအစားပို့ပြီးတော့ဟလာဆက်ဆက်တိမခံဖြစ်လာတယ်ဒီလိုကိစ္စတွေဖြစ်လာတော့အာဆီယံကပို့ပြီးကြောက်လာတယ်အဲ့လိုအချိန်တုန်းကအမေရိကန်ကအာဆီယံကိုအကူအညီမပေးနိုင်ဘူးမဟာဗျူဟာကိစ္စကြောင့်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုတွေမလုပ်နိုင်ဘူးဆိုရင်ဆုံးရှုံးမယ်ဆိုတာကိုအမေရိကန်ဒီမူဝါဒချမှတ်သူတွေကြားထဲမှာပို့ပြီးရှင်းလာတယ်ဒါကြောင့်မို့ဒီမြန်မာပြည်ကိစ္စကို policy ချမှတ်တဲ့အခါမှာအာဆီယံဘောင်ကိုကြော်ပြီးတော့မချဘူးဆိုတဲ့ဘောရာမျိုးကိုအမေရိကန်နိုင်ငံရဲ့ဌာနမှာဂျေဘုံကလက်ခံထားလို့ကျွန်တော်နားလည်ပါတယ်ဒါကြောင့်မို့ဒီမြန်မာပြည်ကိစ္စဟလာဒီကျွန်တော်ဒီ commission ကိစ္စပဲဖြစ်ဖြစ်ဒီ sanction ကိစ္စပဲဖြစ်ဖြစ်ဘလို့ကိစ္စပဲဖြစ်ဖြစ်နောက်နောက်မှာစဉ်းစားတဲ့အခါတိုင်းမှာအမေရိကန်ကအာဆီယံဘောင်ထဲမှာပဲစဉ်းစားဖို့ရှိပါတယ်။အာဆီယံနဲ့ပုံပြီးကြည့်လို့ဖို့ပြီးတော့စဉ်းစားဖို့ရှိပါတယ်။ဒါဟာဟိုမလဲမဆောင်တာကျွန်တော်တို့ဂျုံနေရတဲ့ပထဝီနိုင်ငံရေးသဘောဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကကျွန်တော်တို့ဘာပဲလုပ်မယ်ကျွန်တော်တို့မူဝါဒတွေကိုစဉ်းစားတဲ့အခါမှာလုံတဲ့လုံထိုက်တာတစ်ခုကိုစဉ်းစားတာမှန်တယ်။တစ်ဖက်ကလည်းပကတိပထဝီနိုင်ငံရေးအနေထားပေါ့လေ။အမေရိကန်ကကျွန်တော်တို့ထောက်ခံတယ်ဆိုတော့လေသူ့အနေနဲ့ကဒါမျိုးထောက်ခံတယ်ဆိုရင်တကယ်တကယ်မှာကဟလာဒီတန်တမန်ကြီးငွေကြီးကြီးအများကြီးတောင်းရပါတယ်။ဒါမျိုးလုပ်တယ်ဆိုတာအများကြီးသူတို့ရဲ့ဒီအများကြီးအင်လိုက်အားရသုံးမှကြတာပါ။တကယ်သူကလည်းအင်လိုက်အားရသုံးနေဆိုရင်ခုနကကျွန်တော်ဒေါက်တာသိန်းဝင်းကြော်သားတယ်လို့ပြောတာဟိုနိုင်ငံငယ်လေးကတော့မတူဘူးဆိုရင်တော့ဆင်သွားရင်လမ်းဖြစ်ပါရောမှအီရန်ကိစ္စကိုကြည့်ပါမြောက်ကိုရီးယားကိစ္စကိုကြည့်ပါသူတကယ်လှုပ်ရှင်နေဆိုရင်လှုပ်လို့ရပါတယ်။ဟိုအဓိကကအမေရိကန်မှာတကယ်လှုပ်ရှင်နေအာပိတာနဲ့အဲ့ကသူကလာသူရဲ့အရင်းကြီးပေါ့လေဆန်တမန်အရင်းကြီးငွေကြီးအရင်းကြီးစားတဲ့အရင်းကြီးကိုသူတကယ်သုံးမလားမသုံးဘူးလားဆိုတော့ကျွန်တော်ကကြည့်ရမှာပါ။ငါဘီနဲ့ပတ်သက်ရင်တော့အဲ့လိုသုံးနိုင်ကြီးဟာနည်းတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ဖြစ်အာဆီယံဆန်ရီကိုပို့ပြီးတော့ဆောင်ပြနေတဲ့အချိန်မှာမြန်မာပြည်နဲ့ပတ်သက်တဲ့အမေရိကန်ဆိုရဲသဘောထားရရေပုံအားဖြင့်တော့ဟိုငုံအားဖြင့်ပြောလို့ရှိရင်တော့အတိုက်ခံအင်အားစုများနှစ်သိမ့်တာဖြစ်ပြီးတော့တကယ်လက်တွေ့မှာတော့သူကပို့ပြီးတော့ဟိုကျွန်တော်လက်တွေ့ကြတဲ့နိုင်ငံကြီးကိုအာရုံပြုလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်ခင်ဗျာဟိုတရုတ်ဆိုရကမြန်မာနိုင်ငံဘက်ကနေသူကရပ်တည်ပြီးတော့တန်တမန်အတိုင်းဝန်းမှာလိုက်ပြီးတော့စီးရုံလှုပ်ရှားနေတယ်ဆိုတာကသူဟာနဲ့သူကတော့တော်တော်လေးခရီးရောက်မဲ့ပုံမြင်ရပါတယ်။ဘာလို့ဆိုတော့ခုနကပြောခဲ့သလိုပဲဒီဖွံ့ဖြိုးဆဲနိုင်ငံတွေပေါ်မှာလည်းသူကဩဇာတော်လေးလွှမ်းနေပြီ။နောက်ကတော့ကိုမင်းစင်ပြောသလိုပဲဒီလိုမြန်မာအစိုးရကိုထိထိရောက်ရောက်အရေးယူဖို့ကိစ္စဆိုရင်အာဆီယံဖွဲ့ဝင်တွေလည်းပဲဟိုအများစုကမျက်နှာပြက်မှာစိုးရိမ်ပြီးတော့မြန်မာနိုင်ငံကသူတို့ရနေတဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေလက်သွတ်ဆုံးရှုံးမှာစိုးရိမ်ပြီးတော့ သူတို့ကလည်းပဲနောက်ဆုံးနေကြမှာပဲဒါအပြင်ရုရှားကလည်းပဲမြန်မာနဲ့သူတို့ကတည့်နေကြတယ်အစီဆက်ဆံရေးအဆင်ပြေနေကြဆိုတော့သူတို့ကလည်းပဲမြန်မာကိုအရေးယူမဲ့ကိစ္စဆိုရင်တော့ကန့်ကွက်ဖို့ရှိတာဟိုတစ်ခေါက်ကတော့ဆရာဦးသိန်းဝင်းတို့ကတော့မမှီမှာပါတောင်အာဖရိကကတော့မှာပဲလေမြန်မာအရေးကိုကုလား နော်ဆိုတော့
ဟုတ်ကဲ့
အခုရောအခြေအနေကဘယ်လိုရှိမလဲထင်ပါလဲ
ဒီတောင်အာဖရိကနိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာယက်တီချက်နဲ့ပြောရရင်တော့ဒါအားလုံးသိတဲ့အတိုင်းဟိုပထမတစ်ချိန်ဒီအေးပေါ့နော်ဒီတောင်အာဖရိကနိုင်ငံကဒီလုံခြုံရေးကောင်စီမှာပါခဲ့စဉ်တော့အားလုံးသိတဲ့အတိုင်းအဲ့လိုယက်တီခဲ့တာနဲ့ပတ်သက်လို့မှာသူတို့ပေါ့နော်ဟိုမာတယ်ဆိုတာကိုတော့သူတို့တိုက်ရိုက်ဝင်မခံပေမဲ့ဒီရဲ့နောက်ပိုင်းမှာကျွန်တော်တို့ဟိုဒီနိုင်ငံအတွင်းမှာကျွန်တော်တို့ဟိုတွေ့လာပါတယ်သူတို့ပြောတာလေးတွေပေါ့နော်အဲဥပမာအဖြစ်ပြောရရင်ဟိုကျွန်တော်မှတ်မှတ်ရရပေါ့နော်တောင်အာဖရိကနိုင်ငံကမြန်မာနိုင်ငံရေးမှာဒီသူလုံခြုံရေးကောင်စီမှာပါစဉ်ကဒီမြန်မာနိုင်ငံကိစ္စပေါ်မှာတရုတ်နဲ့အတူရပ်လိုက်တဲ့အတွက်ကြောင့်အဲ့ဒီမှာဒီတပတ်နှစ်ပတ်လောက်အတွင်းမှာပေါ့နော်69ဆောင်းလောက်ဆောင်းပါထွက်လာတဲ့အထဲမှာ68ဆောင်းလောက်ကအစိုးရကိုသူ့အစိုးရကိုသူပြန်ပြီးဝေဖန်ပြီးတော့ပြောတာကြီးကျွန်တော်တို့တွေ့ရတယ်။နောက်ရေဒီယိုမှာဒီဟိုပေါ့နော် debate အငင်းအခုံလုပ်တဲ့အခါမှာဒီနိုင်ငံသားရေးဝင်ကြီးကိုဒီ activist organization တွေပေါ့နော်အဲဒီကနေပြီးတော့ဝေဖန်တာကြီးကျွန်တော်တို့တွေ့ရတယ်။နောက်ပိတ်ဆုံးအဲ့ဒါကြီးရဲ့နောက်ပိုင်းမှာဘာဖြစ်လာလဲဆိုတဲ့အခါကျတော့မနစ်ကဒေါ်အောင်ဆန်းစုကြည်ကိုဂန္ဒီအဲပြည်ပြည်ဆိုင်ရာဂန္ဒီဘွဲ့ကိုပေးတဲ့အခါတုန်းကဗန္ဒာရေးဝင်ကြီးနဲ့ ANC ကအဓိကပုဂ္ဂိုလ်တယောက်တက်တဲ့အခါမှာသူတို့ဒီဒီကုလသမဂ္ဂမှာသူတို့လုတ်ခဲ့တာမှာဟိုမှားတယ်လို့မဝင်ခံသိတိုင်အောင်တော့မှဒီစုပွဲဝဲကြီးမှာဒီဟာဖြစ်ခဲ့တာကအခမ်းမတင်လို့ဖြစ်သွားတယ်ဆိုတဲ့သဘောမျိုးသူတို့ပြောပြီးရှင်းရှင်းပြောရရင်တော့ဝင်ခံတဲ့သဘောမျိုးလေးတွေကျွန်တော်တို့တွေ့လာရတယ်နောက်တစ်ခုကလည်းဒီတပတ်ဒီလုံခြုံရေးကောင်စီမှာ2017နဲ့22မှာပါဖို့အတွက်အရွေးရသွားတဲ့အချိန်မှာလည်းအခုနိုင်ငံသားရေးဝင်ကြီးလို့ခေါ်ရမှာပေါ့နော်အခုတော့သူကနိုင်ငံသားရေးဝင်ကြီးလို့မသုံးဘူးပေါ့ဗျာအဲ့ဒီမှာလည်းသူကအရင်တုန်းကအတွေ့အကြုံယူပြီးတော့သူတို့ပို့ပြီးတင့်တော်တဲ့ဟာမျိုးကိုလုံနိုင်ပါမယ်လုံနိုင်အောင်ကြိုးစားပါမယ်ဆိုတာမျိုးတွေပြောလာတာလေးရှိတယ်။နောက်တစ်ခုကလည်းအရင်သမရနယ်ဆင်မန်ဒဲလာတက်တဲ့အခါတုန်းကလိုပဲလူခွင့်ရေးကိုပို့ပြီးတော့ယက်တီတဲ့ကိစ္စတွေကိုပို့ပြီးလုံသွားမယ်ဆိုတဲ့ဟာမျိုးလေးတွေတော့ပြောလာတာရှိတဲ့အတွက်ကြောင့်ဒီတစ်ခေါက်လုံခြုံရေးကောင်စီမှာတော့သူတို့ရဲ့ဆောင်ရွက်ချက်ကအရင်နဲ့တော့နည်းနည်းများกว่าမလားလို့တော့ကျွန်တော်ယူဆမိပါတယ်ပေါ့နော်သို့တော်လည်းဒီအချာကြီးပြောဖို့ကတော့ဟိုတော်တော်လေးခက်ပါတယ်ဒါပေမဲ့သူတို့ပြောပုံအရာကြည့်ရင်တော့ဟိုပြောင်းလဲလာတာလေးတွေကိုတော့ကျွန်တော်တို့ဟိုတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဥပိုလ်လာတင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုနကွန်မင်းစင်တို့ဆရာဒေါက်တာသိန်းဝင်းတို့ဆွေးနွေးသွားတဲ့အခြေခံဒီပေါ်မှာကြည့်ရင်ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးပထဝီအရာကြည့်မယ်တော့၎င်းပဂရိနိုင်ငံတကာနိုင်ငံရေးသဘောတဘာဝတွေအရာကြည့်မယ်ဆိုရင်လည်းကောင်းကျွန်တော်တို့ပြည်တွင်းအင်အားစုနိုင်ငံတကာမှာရောက်ရှိလှုပ်ရှားနေကြတယ်ကျွန်တော်တို့မြန်မာလူမျိုးရေးလှုပ်ရှားသူတွေအားလုံးနားလည်ကြဖို့ကတော့ကျွန်တော်တို့တိုင်းပြည်ရဲ့လူမျိုးရေးဟာကျွန်တော်တို့အားလုံးပေါ်မှာဒါလည်းပို့ပြီးတော့မူတည်မယ်နိုင်ငံတကာနဲ့ဒေတာအတွင်းကိုမျောလင့်တင်တာတစ်ခုမမျောလင့်တင်ဘူးကျွန်တော်တို့အတွင်းမှာတိဆောက်တဲ့နေဟာတိဆောက်ရမယ်ပြင်ဆင်တဲ့နေဟာပြင်ဆင်ရမယ်ရေရှည်အတွက်တော်လကောင်ကျွန်တော်ကြိုက်ကြည့်ဖြစ်စီမကြိုက်ကြည့်ဖြစ်စီပေါ့နော်ကျွန်တော်ရေရှည်တိုက်ပွဲအတွက်ပါပြင်ဆင်ပြီးတော့ကိုကိုရိုင်းချိုးပန်းအားထုတ်ကြမှာဖြစ်မယ်လို့ကျွန်တော်တို့သုံးသပ်တွေ့ရှိရတာကိုတော့ကျွန်တော်အလင်းနဲ့သာပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုမင်းစောင်ခင်ဗျကျွန်တော်တို့အနီကုန်းကျအပိတ်ကလေးပေါ့
ဟုတ်ကဲ့ကျွန်တော်ကတော့ဥကိုလာတင်ပြောသွားတဲ့အစောပိုင်းကပြောသွားတဲ့အထက်မှာပါတယ်ဒီအမျိုးသားချိုးစီးပွားပေါ့လေအဲ့ကိစ္စကိုကျွန်တော်နည်းနည်းအာရုံစက်ပြီးပြောချင်ပါတယ်။ All the study ပိုက်ခံတော့အစိုးရကတူတူဖြစ်တတ်ပေါ့လေဒီအမျိုးသားချိုးစီးပွားဆိုတာကိုတခြားအာရုံမဆိုင်ရင်ကျွန်တော်တို့ကကျွန်တော်တို့နေရာပတ်ဝန်းကျင်ပေါ်လာထိုင်းပါဝင်အာဆီယံနိုင်ငံတွေပါဝင်တရုတ်အိန္ဒိယအားလုံးကဥပမာလေးပြောရရင်မြန်မာနိုင်ငံကပို့ပြီးတော့ဒုက္ခရောက်နေပြီမြန်မာနိုင်ငံပို့ပြီးတော့ခင်းနောက်ကျန်ဆွဲနေဟိုဟို ကိုရမဲ့ကကာရမဲ့အခွာခွေနဲ့ဖြစ်နေအဲ့နိုင်ငံတွေကဟိုကျွန်တော်တို့ဒီခွေးစင်ကောင်ဝိုင်းပြီးတော့ဟိုသရဆွဲတယ်လို့ပေါ့လေအဲ့လိုဖြစ်နေမှာပဲဒါကဟိုတဘာဒီဒီဘောပါဝါကဒီနိုင်ငံတွေမှာစီးပွားရေးတိုးတက်ဖို့အတွက်ဒါဒီကျွန်တော်တို့ဒီရေနံတွေသဘောအတင်းစားတွေလိုနေအဲ့ဒါအကုန်လုံးကိုကျွန်တော်တို့နိုင်ငံကတည်ပြီးတော့ဟလာအကုန်ထောက်ပံ့ပေးကမ်းပြီးတော့ဟလာအိမ်တိုင်းချွတ်ချောင်းနေစီးပွားရေးလုပ်နေရပြီးတော့ဒီဘက်မှာတော့လူတွေကဘိန်းဆွဲအဖြစ်အစားဖြစ်ပြည်သားမဲ့ဂျောကသူတွေရဒီပြဿနာကြီးကျွန်တော်တို့ကြုံနေရတာဟာမာဖီးယားလွတ်ဖြစ်သွားလဲဆိုတော့ဟိုလုံးက1990ဝန်းကျင်လောက်ကမှမာဖီးယားနည်းနည်းများဆိုတော့ဟာအာနာရှင်တပိုင်းနိုင်ငံဟိုလာကျွန်တော်တို့စင်ကာပူလိုမလေးရှားလိုဖြစ်ကောင်းရတဲ့လူတွေတွေးကြတယ်အခုတော့ကျွန်တော်တို့နိုင်ငံကတဖြည်းဖြည်းနဲ့အာဖရိကနိုင်ငံလိုဖြစ်လာပါတယ်အဖြည်းဖြည်းနဲ့ဟာနာမည်ယူကောက်ပွဲဒါမဲ့ဒီဖြစ်တော်မှာဆိုလို့ရှိရင်လည်းဟိုလာကျွန်တော်တို့ဒီလူလိန်လူကောက်ဒီဟိုလာကျွန်တော်တို့ဒီဟာဒီဆရာဆွေးမှုကျွန်းထားတဲ့လူတွေဟိုလာဒီစီစီစီဆိုးဝါနဲ့စီဝါရေးပေါင်းပြီးတော့အဖြစ်ပြက်သေးချမ်းသာနေတဲ့လူတွေဒီလိုလူတွေပဲကြီးဆိုးနေပြီးတော့လူတွေကပုံပြီးဒုက္ခတွေရောက်မယ်ဆိုတော့ကျွန်တော်ပြောချင်တဲ့ဘောကတော့အားလုံးကဒီအမျိုးသားအချိုးစည်းဘွားငါတို့တိုင်းပြည်တော့ဒုက္ခရောက်နေပြီငါတို့တိုင်းပြည်တော့တကယ်ကိုဟိုလာဝိုင်းပြီးတော့ဟိုလာဒီဟိုအမေချက်လို့ဖြစ်တာခံရပြီဆိုရဲအဲ့ခံစားမှုမရှိရင်ဟုတ်လားဟိုစစ်တပ်ထဲမှာရောပေါ့လေဒီစားစင်းလာပြီးတော့ဒီဒေါ်အောင်ဆန်းစုကြည်တို့အတိုက်ခဏလေးကိုခဏလေးပေးဖက်ထားလိုက်ပြီးတော့ငါတို့တိုက်ပြီးရဲ့အရှိတရားကတော့အမေချက်ခံရပြီငါတို့လူမျိုးတွေကတော့ဘယ်နေရာသွားသွားမျက်နှာတော့မောနိုင်တဲ့ဘဝရောက်နေပြီဆိုရဲဟာမျိုးကိုအဲ့အတိပေါ့လေအဲ့တောင်ဝေကမရှိဘူးဆိုရင်ဒီတိုင်းမျိုးရုံးခါတိတ်ခတ်ပါလိမ့်မယ်ဆိုတော့အားလုံးကအဲ့ဒီဟာကိုအာယုံဆိုင်နိုင်မယ်သူတို့ပြင်စစ်တပ်ပေါ်လေစစ်တပ်ကအဲ့ဒါကိုအာယုံဆိုင်နိုင်မယ်ဆိုရင်တော့သူတို့ပြင်စစ်တပ်မှလည်းတော့အပြောင်းလဲရရှိထားတဲ့အခါကျတော့နောက်တက်လာမယ့်စစ်ကောင်းဆောင်များကဒါကိုပို့ပြီးအာယုံဆိုင်နိုင်မယ်ဆိုရင်တော့တိုင်းမျိုးကအလားအလာရှိပါတယ်ဒါမှမဟုတ်ဘူးဆိုတော့ဗမာပြည်ဟာအာဖရိကနိုင်ငံတွေလိုပဲဒုက္ခသုခတွေမှာလက်ဆက်လည်ပြီးတော့ကျွန်တော်တို့အားလုံးအနာဂတ်တော့မမှန်စရာသိမရှိဘူးကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ရတဲ့အချိန်ပြည့်နေပါပြီဒီတော့ဒီစကဝိုင်းဝင်တော့ကျွန်တော်တို့ဒီသုံးသက်ချက်တင်တယ်ပဲညီကုန်းချက်ပါပါလိမ့်မယ်အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်တောင်အာဖရိကနိုင်ငံ Free Burma လှုပ်ရှားမှုအဖွဲ့ညွှန်ကြားမှုဒေါက်တာသိန်းဝင်းထားပြင်းပြည်တော်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့မိုးကုံမျိုးနဲ့အမှတ်နှစ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပိုလှတင်နဲ့မြန်မာအရေးလေးလာသူဦးမင်းစင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ